အင်ဒိုနီးရှားရာယယ်ကျွန်းစုတွေကအဓိကဘတ်တမ်ကျွန်းကနေကီလိုမီတာ40လောက်ဝေးတဲ့ကျွန်းသေးသေးလေးဖြစ်တဲ့ဂလန်ကျွန်းမှာပါ။အိနီးချင်းစင်ကာပူနဲ့မိုင်50ကျော်ကီလိုမီတာအဖြစ်84ကီလိုမီတာဝေးပါတယ်။ဒီကျွန်းမှာတခါတုန်းကဗီယက်နမ်ဒုက္ခသည်တွေနေသွားခဲ့ဘူးတဲ့ဘားတိုက်ဟောင်းတွေကြံ့နေပါတယ
်
။အရင်ကဒီလိုဘားတိုက်တွေထောင်ထဲကြီးရှိခဲ့တာပါ။အခုတော့တခုပဲကျန်မာတော့တယ်။တခြားဆောက်ဦးတွေကတစ်သားတွေနဲ့ဆောက်တာဆိုတော့ဖြစ်စည်းလိုက်ပါပြီ။
အသက်50အရွယ်အဘူနာဝက်စ်ထနာဟိုလိုဟာအရင်တုန်းကဒုက္ခသည်စခန်းမှာလုံခြုံရေးတာဝန်ယူခဲ့သူပါ။ကလေးဘဝကလေးကအဲ့ဒီကျွန်းမှာသူကနေထိုင်ခဲ့တာပါ။ဗီယက်နမ်ဒုက္ခသည်မိသားစုတစုနဲ့တိတ်ကိုရင်းနှီးခဲ့ပြီးတော့ဗီယက်နမ်ကလေးငယ်တွေနဲ့ကစားခဲ့ဘူးတာကိုသူကအမှတ်တရပြန်ပြောပြပါဗျ။1989ကနေ1996ခုနှစ်အထိအဲ့ဒီကျွန်းဟာဗီယက်နမ်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေနေထိုင်ခဲ့တာပါအများစုကတော့လှေတွေနဲ့ရောက်လာကြတာပါတခြားကမ္ဘောဒီးယားနဲ့လာအိုနိုင်ငံသားတွေလည်းအလားတူပါပဲခံမှန်းချေဒုက္ခသည်နှစ်သိန်းခွဲလောက်အတွက်ဒီကျွန်းကယာယီတဲခိုရနေအိမ်ဖြစ်ခဲ့ပါတယ်အခုတော့ပျော်ပြတ်နေတဲ့အဆောက်အဦတွေအရင်တုန်းကကြက်ချင်းဒီအသင်ဆေးရုံဟောင်းနဲ့ဗီယက်နမ်ကက်သလစ်ဖျားကြောင်ဟောင်းတစ်ခုနဲ့ပြောင်းရွှေ့အခြေမချခင်မှာဆုံးပါသွားကြတဲ့ဗီယက်နမ်ဒုက္ခသည်တချို့ရဲ့တင်းညိုင်ဟောင်းတစ်ခုလည်းရှိပါတယ်ဒီနေရာဟာကဘာလှည့်ခီးသွားတွေလာပြီးတော့ကြီးရှုကြတဲ့နေရာတစ်ခုလည်းဖြစ်လာပါတယ်။အခုတော့ဒီကျွန်းဟာအစ်စ်ရောက်လာကြတဲ့ဒုက္ခသည်တွေကြောင့်လက်ခံရေးလက်မခံရေးအခြေအတင်ညှင်းခုန်နေကြရပါပြီ။အင်ဒိုနီးရှားအနာပိုင်တွေကတော့ဂလန်ကျွန်းမှာရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံဖို့စဉ်းစားနေပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဟာမြန်မာနိုင်ငံကနေလှေတွေနဲ့ထွက်ပြေးလာပြီးတော့အနီးနားအင်ဒိုနီးရှားကျွန်းစုတွေကအနောက်ဘက်အစွန်းဆုံးအာချေးပြည်နယ်တွေထိဆိုက်ရောက်လာကြတာပါ။အာချေးပြည်နယ်ဘက်ကတော့သူတို့တွေဆက်ရောက်လာတာကိုအပြင်းထန်ကန့်ကွက်တာတွေနဲ့လည်းရင်ဆိုင်နေရပါတယ်။ဘပ်တန်မြို့တော်အုပ်ချုပ်ရေးအဖွဲ့ကတာဝန်ရှိသူတွေကတော့ရိုဟင်ဂျာဒုက္ခသည်တွေရွှေ့ပြောင်းအခြေချရေးစဉ်းစားနေတဲ့ကြောင်းပြောပါတယ
်။
ဒီကိစ္စနဲ့ပတ်သက်လို့ဘပ်တန်မြို့တော်အစိုးရအဖွဲ့ကဗဟိုအစိုးရအုပ်ချုပ်ရေးဌာနကိုလွှဲအပ်မှာပါ။ဒီပကရောက်လာတဲ့ဒုက္ခသည်အရေးကိုဗဟိုအစိုးရကပဲကင်တွေတာပါ။
ကလန်ကျွန်းသားတချို့ကလည်းရိုဟင်ဂျာဒုက္ခသည်တွေရွှေ့ပြောင်းအခြေချလာမှာကိုစိုးရိမ်နေကြပါတယ
်။ဒုက္ခသည်တွေနဲ့ပတ်သက်လို့နောက်ဆက်တွဲပြဿနာတွေရှိနိုင်တယ်ဆိုပြီးတော့ဒီရိုဟင်ဂျာဒုက္ခသည်တွေကိုလက်မခံမှုဒေသခံတွေကကန့်ကွက်နေတာပါ။အာချီးပြည်နယ်ထဲမှာကိုပဲရိုဟင်ဂျာဒုက္ခသည်တွေရောက်တာကိုသိပြီးတော့လက်မခံခြင်းကြောင့်လေ
1990ပြည့်နှစ်နှောင်းမိုင်းနေကလေးကဂလမ်ကျွန်းနဲ့ဘတ်တန်ပတ်ပတ်လည်ကျွန်းတွေကိုတံတားတွေနဲ့ဆက်သွဲထားတာကိုတချို့ကထောက်ပြပြီးတော့လုံခြုံရေးအရာစိုးရင်ရတယ်လို့ပြောနေပါတယ
်ဒီကျွန်းသားရိုဟင်ဂျာဒုက္ခသည်တွေခေါ်လိုမှုနေရာဖြစ်သုံးလာမယ်ဆိုရင်ကျွန်းပေါ်မှာရှိတဲ့အာဏာပိုင်တွေအနေနဲ့သူတို့ကိုဆောင်ချဖို့ဆိုတာတိတ်ကိုခတ်ပါလိမ့်မယ်
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့စာရင်းတွေအရာကတော့ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလနောက်ပိုင်းအာချေးပြည်နယ်တွေကိုစရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်က1500လောက်ထိရှိတယ်ဆိုပြီးတော့ပြောဆိုထားကြောင်းပါရှင်